ရသမဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုလည်းဖြစ်တဲ့ Miss Renata Locke Desalian ဟာမကြာမီသူ့ယာဒူးသက်တမ်းကုံဆုံးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာသူတာဝန်ယူစဉ်ကာလအတွင်းလူအခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုအားနည်းခဲ့တာကြောင့်သူ့ကိုတာဝန်ကနေဖယ်ရှားခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကတော့အခုလိုပြောင်းရွှေ့မှုဟာလူရိုးလှုပ်ဆင်တာဖြစ်ကြောင်းညင်းဆိုလိုက်ပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါ UNDP ရဲ့မြန်မာဌာနကိုယ်စားလှယ် Miss Renata Locke Desalian ဟာ2014ခုနှစ်ဇန်နဝါရီလကစလို့2019ခုချိန်ထိမြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုဦးဆောင်လာသူဖြစ်ပါတယ် Miss Locke Desalian တာဝန်ထမ်းဆောင်စဉ်ကာလအတွင်းရခိုင်ပြည်နယ်ကမွတ်စလင်တွေအပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့ဝေဖန်ထောက်ပြတာမျိုးမလုပ်ဘဲအစိုးရနဲ့အစဉ်ပြေအောင်သာဆက်ဆံလုပ်ကင်နေတယ်ဆိုတာသိရကြောင်းရန်ကုန်က BBC သတင်းတော့ Jonah Fisher ကိုကိုးကားပြီးမီဒီယာတွေကဖော်ပြခဲ့ကြတာပါ Miss Locke Desalian တာဝန်ထမ်းဆောင်နေတဲ့လက်ရှိ UNDP မြန်မာဌာနကိုယ်စားလှယ်ရဲ့ယာဒူးအဆင့်ကိုလည်းတိုးမြှင့်လိုက်တဲ့အတွက်ကြောင့်အဲ့ဒီနေရာအတွက်အလုလျှောက်လော်ရီခေါ်ယူထားတယ်လို့ကုလသမဂ္ဂပြောခွင့်ရကဆိုပါတယ်ဒီဌာနကိုယ်စားလှယ်ရဲ့ယာဒူးသက်တမ်းဟာပုံမှန်အားဖြင့်3နှစ်ကနေ5နှစ်ထိဖြစ်တဲ့အတွက်ကြောင့်4နှစ်သက်တမ်းရှိလာပြီဖြစ်တဲ့ Miss Locke Desalian အနေနဲ့အခုလိုအပြောင်းလဲဖြစ်ရတာဟာကုလသမဂ္ဂဌာနကိုယ်စားလှယ်တွေကြားပုံမှန်ပြောင်းလဲမှုတစ်ရပ်သာဖြစ်ပြီးသူ့ရဲ့လုံဆောင်ချက်တွေအားနည်းမှုနဲ့မသက်ဆိုင်ကြောင်း Miss Carnego ကပြောပါတယ်
I wouldn't characterize her as leaving early at all. Like I said, it's typical time.
Miss Locke Desalian နေနဲ့ယာဒူးသက်တမ်းမရှိမီထွက်သွားရတယ်ဆိုတာမျိုးလို့ကျွန်မမမြင်ပါဘူး။ကုလသမဂ္ဂဌာနကိုယ်စားလှယ်တွေရဲ့ယာဒူးတာဝန်တွေဟာတနိုင်ငံမှာ3နှစ်ကနေ5နှစ်အထိပုံမှန်ရှိတတ်ပါတယ်။တခါတလေဓာတ်တွေရော့မယ်တခါတလေပို့နိုင်ပါတယ်။ Miss Locke Desalian ဟာမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတိုင်း၄နှစ်ခွဲရှိနေပါပြီ။ဒါကြောင့်သူလည်းပြောင်းမယ်ဆိုပြောင်းဖို့အချိန်ရှိနေပါပြီ။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေကြောင့်သူရတုကိုအစ်စ်မြင်လိုက်ပြီးနောက်ထပ်ဌာနကိုယ်စားလှယ်တစ်ကိုအမြန်ဆုံးခနိုင်ဖို့လှုပ်ဆောင်နေတာပါ။ဒါမှလည်းမြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆောင်ရွက်သွားနိုင်မှာဖြစ်ပါလေ
။တချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကြေညာရေးအရာရှိဦးဝေဝင်းကလည်း Miss Locke Desalian နဲ့ပတ်သက်လို့အခုလိုသတင်းတွေထွက်ပေါ်နေတာဟာမဟုတ်မှန်ကြောင်း VOA ကိုပြောပါတယ
်။ဖယ်ရှားရလည်းမဟုတ်ပါဘူး။Yeah, the cook is a the performance of Baba no sign to the notice guy. The hall is pong ma ma ve, tu a listen down piro me le. Now, you to think of the through a meow through advertise the tablet to the guy.
ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တန်ပေးပို့မဲ့ကန့်သက်စာတစ်စောင်ကို BBC သတင်းတော့ကကိုးကားဖော်ပြရမှာတော့ Miss Locke Desalian ရဲ့လုပ်ငန်းစွမ်းဆောင်မှုနဲ့ပတ်သက်လို့စာထဲမှာပြင်းထန်တဲ့စကားလုံးတွေနဲ့တုံးဝေဖန်ထားပြီးရန်ကုန်ကကုလသမဂ္ဂအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်မှုတိတ်ကိုအားနည်းနေတယ်လို့တင်းမာမှုတွေရှိနေကြောင်းဖော်ပြထားတယ်လို့ဆိုပါတယ်ဒီလိုသတင်းပေါ်ကြားမှုနဲ့ပတ်သက်လို့ကုလသမဂ္ဂပြောခွင့်ရ Miss Carnego ကတော့အခုလိုတုံ့ပြန်လိုက်ပါတယ်
We typically don't comment on leaked documents, but in this situation, what we would say is that you know all agencies, funds, and programs that are working in Myanmar are.
Tomorrow, we need to look at cyber attack, bug jam, new net, bad loop. But my opinion, don't be a bad jam, new low limb, shiba. That means let's see, China, Myanmar, and Andre, a gang zone, Sangwe, Binai, Mu, Myanmar, and Ma, Dawin, Tang, Song, Nijare, Kula, Damga, President, Ha, the planet, Pue, Piwa, Bubong, Sangwe, Nija, Badi, Sulagu, Jama, Piolu, Badi.
Miss Locke, Desalian, Ha, Ruinjari, Lu, Kun Yi, Chupo, Kanyaragu, Weban, Piosubu, Dawon, Jagwa, Kede, Subi, Weban, Moody, Shibi, Me, Natasa, Auto, Bala, Yakai, Daika, Moon, No, Pai, Miss Locke, Desalian, Abawin,ကုလသမဂ္ဂနဲ့တာမတ်ကြီးတွေရဲ့မောင်နှောခီးစဉ်လေးလာမှုအပြီးရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ရခိုင်ဒေသလုံခြုံရေးတပ်ဖွဲ့တွေရဲ့လူအခွင့်ရေးချိုးဖောက်မှုရှိတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်တီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ Miss Locke Desalian ကမြန်မာအစိုးရကိုတိုက်တွန်းပြောကြားခဲ့ပူပါတယ်။သူဟာမြန်မာနိုင်ငံမှာတက္ကသိုလ်2000ကနေ2002ခုနှစ်ထိမြန်မာနိုင်ငံဆိုင်ရာ UNDP လက်ထောက်ဌာနကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်ပါတယ်။ကနေဒါနိုင်ငံသူ Miss Locke Desalian ဟာလွန်ခဲ့တဲ့10နှစ်တုန်းကကုလသမဂ္ဂဌာနကိုယ်စားလှယ်အဖြစ်ဘူတန်၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့မှတာဝန်ထမ်းခဲ့သူဖြစ်ပြီး သူရဲ့ကုလသမဂ္ဂ26နှစ်တာလုပ်သက်အတွင်းအာရှနဲ့အာဖရိကနိုင်ငံတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်အဲ့ဒီမတိုင်ခင်ကသူဟာကနေဒါတက္ကသိုလ်နဲ့ကောလိပ်အဖွဲ့အစည်းတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်ခင်ဗျာ